Welcome to the Voice of America in Burmese.
Mingla nya jam ma shin 2019 ခုနှစ်အောက်တိုဘာလ20ရက်တနင်္ဂနွေနေ့ညပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 51လိုက်လက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ယူပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကိုသားညုံနဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီရနိုင်ငံမြောက်ပိုင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုဒီကနေ့ပြန်ရုပ်သိမ်းပြီးတော့အဲ့တပ်တွေကိုအီရန်နိုင်ငံကိုဆေးလွှတ်သွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောလိုက်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်ပြီး EU အနေနဲ့ဆောင်ဆိုင်ပေးဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကစနေနေ့နောက်ပိုင်းမှာတောင်းဆိုလိုက်ပါတယ်။အမေရိကန်ဒေါ်လာ30လောက်ရှိတဲ့ Crystal Methamphetamine စိတ်ကြော်စင်23ကိုကပ်ပလီပင်လယ်ထဲမှာငါးဖန်သမားတွေကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတွေ့ရှိခဲ့တယ်လို့မြန်မာအာဏာပိုင်တွေကဒီကနေ့မှပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါရဗျာ
။အခုညပဲဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေမှာတော့အိန္ဒိယနိုင်ငံမှာလမ်းချားတွေနဲ့တက္ကစီတွေကိုလျှက်စစ်သွင်းရင်းနဲ့ပြည်ဆွေးနေတဲ့အကြောင်းသိကြရမှာဖြစ်သလိုမြမဒီမိုကရေစီရေးရဆွေးနွေးခန်းမှာတော့
ကျွန်တော်တို့အဓိကလုပ်ကဒလိစရိုက်တပွဲအကျင့်ဖောက်ပြန်မှုတွေကိုအကျင့်ကောင်းလာအောင်ပြင်ပေးရတဲ့အလုပ်ဖြစ်တဲ့အတွက
်အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့ VOA ရဲ့တည်ထောင်တွေ့ဆုံမိများကံကိုနားဆင်ရဖို့ရှိပါတယ်။စီစဉ်နောက်ပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာပါရှင်။အခုရင်ဆုံးတော့တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညိုဦးတို့ကကြောပြပေးပါမယ်ရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့အမေရိကန်ခြေစိုက်ခန်းစစ်ခန်းတွေကတပ်ဖွဲ့တွေကိုအမေရိကန်ကဒီနေ့မှပြန်ရုပ်သိမ်းလိုက်ပြီးအဲ့ဒီတပ်ဖွဲ့တွေကိုအီရန်နိုင်ငံအနောက်ဘက်ကိုဆေးလွှတ်သွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောလိုက်ပါတယ်။အဲ့ဒီတပ်တွေအနေနဲ့ဒေသတွင်းမှာရှိတဲ့ ICE အစိုးရတွေကိုနှိမ်နင်းနေတဲ့တံပြန်အကြမ်းဖက်စစ်ဆင်ရေးတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။တရထောင်းကကြံပေးတဲ့အတိုင်းအဲ့ဒီအမေရိကန်တပ်ဖွဲ့ဝင်900ကျော်ကိုအမေရိကန်နိုင်ငံကိုပြန်ပို့မှာမဟုတ်ပဲအီရန်နိုင်ငံကိုတိတ်မကြခင်အချိန်တွင်းမှာရွှေ့သွားမှာဖြစ်တယ်လို့ဝန်ကြီးအက်ဆော်ကပြောပါတယ်။အီရန်နိုင်ငံကနေစီးရီးယားနိုင်ငံတွေကိုအမေရိကန်ရဲ့တံပြန်အကြမ်းဖက်နေနေတဲ့လုပ်ငန်းတွေဝင်လုသွားနိုင်ခြေရှိတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့အစီအစဉ်တွေကိုတော့ရေးဆွဲသွားမှာဖြစ်ပြီးတော့လာမယ့်ရက်တွေအတွက်မှာချင်းပမဲ့ NATO မြောက် Atlantic စစ်ဆာချုပ်အဖွဲ့ရဲ့အစည်းအဝေးတွေအတွင်းမဟာမိတ်တွေနဲ့ဆွေးနွေးပွဲတွေအတွက်မှာထည့်သွင်းဆွေးနွေးသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။တကယ်လို့အမေရိကန်တပ်ဖွဲ့တွေအနေနဲ့စီးရီးယားနိုင်ငံတွေကိုပြန်ဝင်ရမယ်ဆိုရင်လည်းသူတို့ကိုလေရင်တွေနဲ့လိုက်လံအကာအကွယ်ပေးသွားမှာဖြစ်တယ်လို့ဝန်ကြီးအက်စတာကပြောပါတယ်။အမေရိကန်နဲ့အီရတ်ဆိုရကြားသဘောတူညီချက်အရအီရတ်နိုင်ငံမှာအခုလောလောဆယ်အမေရိကန်တပ်ဖွဲ့ဝင်9000လောက်ရှိနေပါတယ်ခင်ဗျာ
။အမေရိကန်ကာကွယ်ဝန်ကြီး Mark Esper ဟာကြိုတင်ကြေညာထားတာမရှိဘဲနဲ့အာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားပါတယ်။တာလီဘန်နဲ့ဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်အမေရိကန်ဘက်ကကြိုးပမ်းနေတဲ့အချိန်မှာပဲသူအခုလိုရောက်ရှိသွားတာဖြစ်ပါတယ်။သူရဲ့ခီးစဉ်ရွယ်ချက်ကတော့အာဖဂန်မှာရှေ့ဆက်သွားနိုင်မဲ့နိုင်ငံရေးအရငြိမ်းချမ်းရေးသဘောတူညီချက်တည်းရရှိနိုင်ဖို့ဖြစ်တယ်လို့ကာကွယ်ဝန်ကြီးအက်စပါကခီးစဉ်အသွားမှာပါသွားတဲ့သတင်းတောက်တွေကိုပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်ပစစ်ပွဲတွေမှာအကြဆုံးလို့ပြောနိုင်တဲ့18နှစ်ကြာနေပြီဖြစ်တဲ့အာဖဂန်စစ်အဆုံးတတ်နိုင်ဖို့အတွက်ငြိမ်းချမ်းရေးသဘောတူညီချက်တည်းရလို့နှီးပါအခြေမှာပဲအမေရိကန်တာလီဘန်ဆွေးနွေးပွဲတွေကိုသမ္မတ Trump ကပြီးခဲ့တဲ့လတုန်းကဖျက်သိမ်းခဲ့တာပါ။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အာဖဂန်အရသားတွေကိုတာလီဘန်သဘုံတွေကတိုက်ခိုက်မှုတွေရှိနေတာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆုံးသတ်တယ်ဆိုပြီးတော့သမ္မတ Trump ကအဲဒီလိုမှကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံနှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးတော့ EU အနေနဲ့ဆောင်ဆိုင်ပေးဖို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကစနေနေ့နောက်ပိုင်းမှာတောင်းဆိုလိုက်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ဗြိတိန်ဝန်ကြီးချုပ်ရဲ့အဆိုကိုပါလီမန်ဘက်ကဆုံးဖြတ်ဖို့ရှေ့ဆိုင်လိုက်တာကြောင့်အခုလိုမျိုးဗြိတိန်ဝန်ကြီးချုပ်က EU ကိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒါပေမဲ့လည်းလာမယ့်ဒီအောက်တိုဘာ31ရက်နေ့မှာ EU ကနေဗြိတိန်နှုတ်ထွက်ဖို့ကိစ္စကိုဆိုင်းငံ့မဲ့အပေါ်မှာသူတူဦးချင်းအနေနဲ့တော့စန့်ကျင်တယ်ဆိုပြီးတော့ဝန်ကြီးချုပ် Johnson ကပြောပါတယ်။အခုလိုရှေ့ဆိုင်လိုက်တဲ့အတွက်ဗြိတိန်နိုင်ငံအတွက်ရော EU မိတ်ဖက်နိုင်ငံတွေနဲ့ရဲ့အကျိုးစီးပွားကိုလည်းထိခိုက်လာနိုင်မှာရှိတယ်လို့သူလက်မှတ်ရေးထိုးပြီးပို့လိုက်တဲ့စာထဲမှာဝန်ကြီးချုပ်ကပြောထားပါတယ်။ဒီနေ့သောပိုင်းတုန်းကလည်းနောက်ထပ်ပြီးတော့ရှေ့ဆိုင်လိုက်ခြင်းအဖြစ်ဗြိတိန်အတွက်ရော EU အတွက်ရောဒီမိုကရေစီအတွက်ပါမကောင်းဘူးဆိုပြီးတော့ဝန်ကြီးချုပ် Johnson ကလွတ်တော်အမှတ်တွေကိုပြောထားပါတယ်။သတ်မှတ်ထားတဲ့အချိန်မတိုင်ခင်တနားကြီးအလိုမှာပဲဥရောပကနေဗြိတိန်ခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးတော့အချိန်ထပ်တိုးပေးဖို့တောင်းဆိုချက်ရောက်ရှိလာခဲ့ပြီဖြစ်ကြောင်းသ ူအနေနဲ့ဒီကိစ္စကိုဘယ်လိုတုံ့ပြန်ဆောင်ရွက်ရမလဲဆိုတာကို EU ခေါင်းဆောင်တွေနဲ့ဆွေးနွေးသွားမှာဖြစ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါက်တာ Tusk ကလည်းပြောပါတယ်။ဗြိတိန်ပါလီမန်ကပြီးခဲ့တဲ့လကပြဋ္ဌာန်းခဲ့တဲ့ဥပဒေအရ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီမှုကိုပါလီမန်လွှတ်တော်မတ်တွေကဒီစနေညမှာအတိမပြုတ်ဘူးဆိုရင်သတ်မှတ်ထားတဲ့အချိန်မတိုင်ခင်မှာဗြိတိန်အစိုးရအနေနဲ့ဥရောပကနေဗြိတိန်ခွဲထွက်ရေးကိစ္စကို၃လရှေ့ဆိုင်ပေးဖို့စာရေးသားတောင်းဆိုရမှာဖြစ်တယ်လို့ဆိုထားပါတယ်ခင်ဗျာ။
သမ္မတ်ထရမ့်အဒီနဲ့လာမယ့် G7 စစ်မှုထိပ်သီးဆွေးနွေးကိုဖလော်ရီဒါမိုင်အမီမှာရှိတဲ့သူ့ရဲ့ပိုင်တဲ့ Golf Apan Pitch ကမှာလုပ်ဖို့အစီအစဉ်ကိုဖျက်လိုက်ပြီလို့စတင်ညတို့က Twitter အကောင့်ကနေပြီးတော့သမ္မတ်ထရမ့်ကရေးပါတယ်။မိုင်အမီမှာရှိတဲ့ Trump National Doral မှာစစ်မှုထိပ်သီးဆွေးနွေးကျင်းပမယ်လို့ပြီးခဲ့တဲ့သတင်းပတ်စောပိုင်းတုန်းကသမ္မတ်ထရမ့်ကပြောခဲ့တာမှလို့သမ္မတ်တဦးအနေနဲ့ကျင်းဝဲအရာမလုပ်သင့်ဘူးဆိုပြီးဝေဖန်မှုတွေရှိပါတယ်။ Doral Apan Pitch ကမှာလုံမဲ့ကိစ္စအပေါ်မှာအတိုက်ခံလုပ်ဝေဖန်တဲ့အတွက်သတင်းမီဒီယာတွေကိုရောဒီမိုကရက်တစ်ကိုပါသမ္မတ်ထရမ့်ကတုံ့ပြန်ပြစ်တင်ခဲ့ပါတယ်။မိုင်အမီလင်ကွန်းနဲ့နီးပြီးတော့အင်ပတန်ကျယ်ဝင်းတဲ့ Trump National Doral ဟာအစည်းအဝေးလုပ်ဖို့နောက်ကိုယ်စားလှယ်တွေတက်ခုဖို့လွယ်လင်းတကူနဲ့အင်ပတန်အဆင်ပြေကောင်းမွန်တဲ့နေရာဖြစ်တဲ့ဆိုပြီးသမ္မတ Trump ကသူ့ရဲ့ Twitter အကောင့်ကနေပြီးတော့ရေးခဲ့ပါတယ်။ဒါဟာစီးပွားရေးအကျိုးများအတွက်ရည်ရွယ်တာမဟုတ်တလို့ပဲ American ပြည်သူအတွက်လည်းအကုန်ကျရှိမှာမဟုတ်ဘူးလို့သူကဆွေးပါတယ်။ဒီပေါ်ဝေဖန်တဲ့သတင်းမီဒီယာတွေနဲ့ Democrat တွေဟာရန်လိုသူတွေဆိုတဲ့အတုံးနဲ့သမ္မတ Trump က Twitter အကောင့်ကနေပြီးတော့တုံ့ပြန်ဝေဖန်ခဲ့ပါတယ်။ဒီစီစဉ်နဲ့ပတ်သက်ပြီးတော့ Republican Party တွေကအချို့ကလည်းဝေဖန်မှုတွေရှိပါတယ်။2020စစ်မှုခုနှစ်နိုင်ငံထိပ်သီးဆွေးနွေးပွဲအတွက် Maryland ပြည်နယ်က Camp David သမ္မတအပန်းဖြစ်စခန်းအပါအဝင်အခြားနေရာတွေကိုလည်းစဉ်းစားထားတယ်လို့သမ္မတ Trump က Twitter အကောင့်မှာပြန်ရေးထားခဲ့ပါတယ်ခင
်ဗျာ UAE American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5မီတာ25 kHz 119655မီတာ32 kHz 6300 5မီတာ57 kHz 5885တို့ချင်းစနေတနင်္ဂနွေမှာ5မီတာ190 kHz 1500လို့ပြောထုတ်ပြန်ပေးပါရစေ
။မင်္ဂလာပါ viewer ကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကာလာပေါက်ဈေးအမေရိကန်ဒေါ်လာတန်20လောက်တန်ဖိုးရှိတဲ့ဒီ crystal methamphetamine စိတ်ကြွဆေးအိတ်တွေကိုကပ်ပလီပင်လယ်ထဲမှာငါးဖမ်းသမားတွေကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတွေ့ရှိခဲ့တယ်ဆိုပြီးမြန်မာအနာပိုင်တွေက AFP သတင်းဌာနကိုဒီနေ့မှပြောကြားလိုက်ပါတယ် crystal methamphetamine ဒီစိတ်ကြွဆေးပြား23အိတ်ကိုအယောက်ဒီတိုင်းဒေသကြီးကမ်းလွန်ပင်လယ်ပြင်မှာမျောနေတာကိုငါးဖမ်းသမားတွေတွေ့ရှိခဲ့တာဖြစ်တယ်လို့ဆိုပါတယ်အဲ့ဒီအိတ်တွေကိုပလတ်စတစ်နဲ့ပတ်ထားတာဖြစ်ပြီးအိတ်တွေပေါ်မှာလည်းတရုတ်နိုင်ငံလောက် green tea လက်ဖက်6လို့တစိုက်ကတ်ထားတာဖြစ်ပါတယ်ရှိတော်အာရှဒေသတွင်မူရခိုင်အတော်များများဟာဂျပန်တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေကိုမူရစေဝါတွေပေးပို့အတွက်ကိုအဲ့လိုမျိုးတစိုက်ကပ်လေးရှိတယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။စောပိုင်းလုံးကတော့ငါးဖန်သမားတွေကဒီစိတ်ကြွဆေးတွေကိုဒီယိုဒရန့်ဂျိုင်းလိန်ဆေးတွေလို့ထင်နေတာဖြစ်ပြီးတော့နောက်ပိုင်းမှာတော့ဒီဆေးပြားတွေကိုရဲတပ်ဖွဲ့ကိုအံ့နိုင်ခဲ့တယ်လို့ဒေသခံ NLD အဖွဲ့ဝင်တဦးက AFP ကိုပြောပါတယ်။ဒီစိတ်ကြွဆေးတွေရဲ့အလေးချိန်ဟာစုစုပေါင်း692ကီလိုရှိပြီးတော့ဒီစိတ်ကြွဆေးတွေကိုဖျားပုံခရမ်းရဲတပ်ဖွဲ့ကိုပို့ဆောင်လိုက်တယ်လို့သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့သင်္ကန်းရှိတဲ့ Ranger ဒုက္ခသည်တွေကထောင်ကမ်းလောက်ဟာသူတို့ကိုရှေ့ပြောင်းဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစီစဉ်နေတဲ့ဘင်္ဂလားပင်လယ်အော်တွေကကျွန်းကိုပြောင်းရွှေ့မယ်ဆိုပြီးတော့သဘောတူထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်တောင်ရှိသူတွေကပြောပါတယ်။အဲ့ဒီဟာမိုးရင်းဆိုလို့ရှိရင်ရေလွှမ်းမှုခံရတဲ့နေရာဖြစ်တဲ့ဆိုပြီးတော့ဒုက္ခသည်တွေရောကုညီအဖွဲ့တွေကပါစိုးရိမ်တကြီးကန့်ကွက်နေကြပါတယ်။လူရဲ့တတန်းဝင်ချင်းရှိနေတဲ့ဒုက္ခသည်စခန်းအတွက်မှာနေထိုင်ရေးခက်ခဲမှုတွေကြောင့်ဒုက္ခသည်သိန်းလောက်ကိုအဲ့ညာကိုပို့ဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကလူလာနေတာပါအဲ့ကျုံကိုပြောင်းရွှေ့ဖို့အတွက်ဒုက္ခသည်6,000-9,000လောက်လူလာလက်ခံထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်များဆိုင်ရာမဟာမင်းကြီးမဟုပ်အလမ်က EFP သတင်းဌာနကိုပြောပါတယ်ဘယ်တော့ပြောင်းမလဲဆိုတဲ့အတိအကျသူမပြောပေမဲ့လို့အဲ့လုပ်ငန်းထဲမှာပါဝင်ပတ်သက်နေတဲ့ရည်ရဲအရာရှိတူကတော့လာမယ့်ဒီဇင်ဘာလလောက်မှာအစီအစဉ်စတင်ပြီးတော့တရက်ကိုလူ900လောက်စီရွှေ့ပြောင်းသွားမယ်လို့ဆိုပါတယ်ဒုက္ခသည်စခန်းတွင်းမှာရှိတဲ့ Ranger ဒုက္ခသည်တွေကို view ကမြေကြီးရဲ့နေရာမှာတော့စခန်းတာဝန်ခံတွေကတစင်အဲ့ဒီကျုံးကိုသွားလို့ရတဲ့သူတွေကိုစီရင်ကောက်ခံနေတယ်လို့သိရပါတယ်။အချို့စီရင်ပေးထားပြီးတော့စခန်းခေါင်းဆောင်တွေနဲ့သွားကျင်သူတွေကိုအဲ့ဒီနေရာကိုချုပ်တင်သွားလေ့လာနိုင်အောင်လဲတာဝန်ရှိသူတွေဘက်ကစီစဉ်ပေးနေတယ်လို့ကုတုပလောင်စခန်းကဥမ္မာမောင်က view ကိုပြောပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းခြေကနေပြီးတော့တနအီလောက်ခီးသွားရတဲ့အဲ့ဒီကျုံးကို Ranger ဒုက္ခသည်တွေကိုရှိဖို့အတွက်ဘင်္ဂလားဒေ့ရှ်အစိုးရကပြီးခဲ့တဲ့နှစ်ကလေးကနေပြီးတော့စီစဉ်နေတာဖြစ်ပါတယ်။လူခဲ့တဲ့နှစ်20လောက်ကမှပင်လယ်ထဲကနေပြီးတော့ပေါ်လာတဲ့အဲဒီကျုံဟာနေထိုင်ဖို့မသင့်တော်ဘူးလို့ကူညီအဖွဲ့တွေကထောက်ပြနေပါတယ်။2018ခုနှစ်ကမြန်မာနိုင်ငံရခိုင်မြောက်ပိုင်းအကြမ်းဖက်မှုတွေဖြစ်ပြီးတဲ့နောက်ဒုက္ခသည်အများပြားအင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတာပါ။ဒီလူတွေကို Ranger လို့တုံ့နှုတ်တာကိုမြန်မာအစိုးရကလက်မခံပြီးမဲ့လို့သူတို့ကိုနေရာပြန်ခေါ်ပို့တော်စီစဉ်ထားပါတယ်ခင်ဗျာ။
ဟောင်ကောင်မှာဒီနေ့လူတွေထောင်နဲ့ချီဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့ထိတ်တိုက်တွေ့ခဲ့ကြပါတယ်ဆန္ဒပြတဲ့သူတွေကရဲတွေကိုတက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ပြစ်သလိုရဲတပ်ဖွဲ့ကလည်းဆန္ဒပြတဲ့သူတွေကိုမျက်ရည်ဘုံတွေသုံးပြီးနှိမ်နှင်းခဲ့ပါတယ်ဆန္ဒပြပွဲတွေအတွက်မျက်နှာဖုံးမတက်စင်ရဘူးလို့အမိန့်ထုတ်ထားတာကိုအခန့်နဲ့အနေနဲ့လဲဆန္ဒပြတဲ့သူအတော်များများကမျက်နှာဖုံးတွေဆွပြီးတော့ဆန္ဒပြခဲ့ကြပါတယ်ဒီနေ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကခွင့်မပြုထားတာကြောင့်ဆန္ဒပြတဲ့သူတွေဟာတရားမဝင်ဆန္ဒပြကြတာဖြစ်တဲ့အတွက်ဖမ်းခံရနိုင်တဲ့အခြေအနေရှိမိမယ်လဲလူကြီးတွေရောလူငယ်တွေအပါအဝင်ဆန္ဒပြတဲ့သူထောင်နဲ့ချီပါဝင်ခဲ့ကြတာပါဒါပေမဲ့လဲဆန္ဒပြပွဲကိုဥဆောင်စီစဉ်သူတွေကတော့ဟောင်ကောင်ရဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေအရဖမ်းခံရမလို့ပဲသူတို့မှဆန္ဒပြပိုင်ခွင့်ရှိတယ်လို့ပြောပါတယ်စင်ရှာစီအရက်ကရဲစခန်းထဲမှာရှိတဲ့ရဲတပ်ဖွဲ့တွေကတော့ဆန္ဒပြတဲ့သူတွေကိုလူစုခွဲဖို့ပြောကြခဲ့ပြီးတော့မျိုးရည်ဘုံတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ဆန္ဒပြမှာပါဝင်တဲ့အနေရဝတ်စုံဝတ်ထားတဲ့သူတွေဘက်ကတော့တက်စီထည့်ထားတဲ့ပလင်းဘုံတွေနဲ့ရဲစခန်းတွေကိုပြန်ပြီးတော့ပြစ်ခတ်ခဲ့ပါတယ်ခင်ဗျာ
အိန္ဒိယပါကစ္စတန်နဲ့ဇက်မှာရှိတဲ့ကက်ရှမီးယားဒေသမှာပစ်ခတ်မှုတွေကြောင့်လူ၉ဦးထက်မနည်းသေဆုံးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲဒီဒေသမှာအိန္ဒိယကနေပြီးတော့ညမထွက်ရအမိတ်ထုတ်ထားတာကိုပြန်လျှော့ပေးပြီးတော့ရပ်ပိုင်းတွန်းမှာပဲခုလိုမျိုးပစ်ခတ်မှုတွေမြင်းသက်မှုတွေထပ်ဖြစ်လာတာပါ။သေဆုံးတဲ့ထဲမှာအိန္ဒိယစစ်သား၂ဦးနဲ့ရပ်သားတူပါတယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရသူကနေပြီးတော့သတင်းဌာနတွေကပြောပါတယ်။နှစ်ဖက်ကြားမှာရှိတဲ့နိုင်နဲ့ချီပစ်ခတ်မှုတွေကြောင့်မလို့လူနေအိမ်နဲ့အဆောင်အချို့ပျက်စီးပြီးတော့အရသာထိခိုက်ဒဏ်ရာမှုတွေလည်းရှိတယ်လို့အိန္ဒိယအရာရှိတွေကပြောပါတယ်။ပါကစ္စတန်ဘက်ကကြေညာတဲ့နေရာမှာတော့ပါကစ္စတန်ရပ်သား6ဦးသေဆုံးပြီးတော့10ဦးဒဏ်ရာရတယ်လို့ဆိုပါတယ်။အိန္ဒိယဘက်ကဒီလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒီပါကစ္စတန်ဘက်ကရပ်သားလူနေအိမ်တွေကိုထိခိုက်ခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောပါတယ်။နျူကလ িয়ার ပိုင်ဆိုင်တဲ့အင်းကြီးချင်းနှစ်နိုင်ငံကြား3ချိန်စစ်ဖြစ်ခဲ့ပြီးတော့2ချိန်ကတော့ဒီကက်ရှမီးယားဒေသပိုင်ဆိုင်မှုအငင်းပွားမှုနဲ့ပတ်သက်နေပါတယ်။အပြစ်ရသဘောတူညီချက်ကိုပါကစ္စတန်ဘက်ကချိုးပေါက်တာလို့အိန္ဒိယကဝေဝင်ကြီးဌာနကပြောပါရတယ်။အဲဒီအတွက်တုံ့ပြန်ပြစ်ခတ်တဲ့နေရာမှာတစ်ဖက်မှာအထူးကြိုက်အကြဆုံးတွေများခဲ့တယ်လို့လည်းအိန္ဒိယဘက်ကပြောဆိုသွားပါရခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ကိုသားညိုဦးတို့ပြောပြပေးခဲ့ကြတာပါရှင်။အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးအိန္ဒိယနိုင်ငံကလျှက်စစ်နဲ့မောင်းနှင်တဲ့လမ်းချတွေတက္ကစီတွေအကြောင်းကိုသိကြရပါမယ်ရှင်။အိန္ဒိယနိုင်ငံကလျှက်စစ်သုံးလမ်းချတွေကနေတက္ကစီတွေအထိစီးပွားရေးလုပ်ငန်းသုံးရင်တွေဟာနိုင်ငံတွင်းလျှက်စစ်စွမ်းအင်သုံးရင်တွေအသုံးတင်ကျလာရေးကိုဦးဆောင်နေပါတယ်။အိန္ဒိယအစိုးရကလျှက်စစ်စွမ်းအင်သုံးရင်တွေအသုံးပြုရေးကိုအကြီးအကျယ်တွန်းအားပေးနေတာနဲ့အတူမြို့တော် New Delhi မှာပထမဆုံးလျှက်စစ်စွမ်းအင်သုံးတက္ကစီအငှားယင်ဝန်ဆောင်မှုကိုစတင်လိုက်တဲ့အကြောင်း VOA သတင်းတောက်အင်ဂျင်နာပက်ထရီရှာပြဖို့ထားတဲ့သတင်းကိုမတ်သင်ကီထိုက်ကပြောပြပေးမှာပါရှင်
။မဟာချူပရာကတော့ Mobile Apps ကနေခေါ်လို့ရတဲ့တက္ကစီတွေတုံးညာတာကိုသဘောကျပါတယ်။ကားပေါ်မှာစဖတ်နိုင်တယ်လို့အလုပ်လဲလုပ်လို့ရပါတယ်။လျှက်စစ်စွမ်းအင်သုံးအငှားယင်ဝန်ဆောင်မှုကကားကိုငှားစီတာကြောင့်လေမီးခိုးမှုတွေမထွက်တော့ပါဘူး။ဒါကြောင့်လေကဘာပေါ်မှာလေးထုအညဉ့်ဉန်းဆုံးမြို့တစ်မြို့မှာတန်းနေချီတဲ့ကားတွေကထွက်တဲ့မိခိုးငွေတွေတည်းသူကားကားစီတာကြောင့်ပို့ပြီးတော့မများစေပါဘူ
း Any kind of first step is a good step
ဒီပင်တပင်စိုက်တာပဲဖြစ်ဖြစ်လျှက်စစ်စွမ်းအင်သုံးတက္ကစီကိုငှားစီတာပဲဖြစ်ဖြစ်ဘလို့လောက်ရမျိုးမဆိုကောင်းပါတယ်ကျမရဲ့ဓာတ်စီသုံးကိုပိုင်ကားကိုသုံးမဲ့အစားလျှက်စစ်စွမ်းအင်သုံးတက္ကစီကိုသုံးလိုက်တာဆိုရင်လေဒေးလီမျိုးကြီးပို့ပြီးတော့ကောင်းလာဖို့ပအဝင်ဆောင်ရွက်တာလို့ပဲကျမကတော့ယူဆပါတယ်ရှင
်ဒီနေ့မှာစတင်ခဲ့တဲ့အစပြုလုပ်ငန်း Blue Smart Mobility ကအခွန်သက်သာကွင်းကြောင်းလျှက်စစ်ကားစည်းနှုန်းချိုသာပြီးလုပ်ငန်းကိုတွင်တွင်ကျယ်ကျယ်လက်ပတ်နိုင်ခဲ့တာပါကားဘက်ထရီတွေနဲ့အသွေးနဲ့ဆိုင်တွေကိုလည်းအစိုးရဘက်ကတစ်စီတစ်ပိုင်းကြက်ခံပေးမယ်လို့ကြေညာထားပါတယ်။ Blue Smart Mobility ရဲ့ပူရဲတီထောင်သူပူနစ်ဂိုယယ်ကအခုလို့ပြောပါတယ
်။ In the long run I mean if you do the math it checks out I mean the return
ရရှိမှာဖက်ဖက်ကစဉ်းစားသုံးသပ်ကြည့်မယ်ဆိုရင်တော့ရက်စအငါးကားတွေက3နှစ်လောက်မှအမြတ်ထွက်မယ်။သဘာဝပတ်ဝန်းကျင်အတွက်လည်းပူပြီးကောက်ပါတယ်။အချိန်နဲ့မှာပဲလျှက်စစ်စွမ်းအင်သုံးကားနဲ့လုပ်ငန်းလက်ပတ်ရတာကလည်းဘိုးဘီအဆင်ပြေတယ်လို့ကုန်ကြစီလည်းပိုပြီးတက်တာပါပဲ
။နောက်ပိုင်းမှာဒီလျှက်စစ်စွမ်းအင်သုံးကားတွေတွင်ကျလာမယ်ဆိုတဲ့အကောင်းကြီးမျှော်လင့်ခြင်းနဲ့ Blue Cups ကဒီနှစ်ကုန်ပိုင်းမှာအငှားကားအစီးရေ1500ထိတိုးချက်ဖို့အစီအစဉ်ရှိပါတယ်။ပူနစ်ဂူရဲကအခုလို့ဆက်ပြောပါတယ်
They want to shift to cleaner mobility.
ကျမရည်နဲ့ညီညွတ်တဲ့စားသောက်လူမျိုးပဲ။ကျမရည်နဲ့ညီညွတ်တဲ့ခီးသွွာလာမှုဆိုတာမျိုးပိုပြီးတန့်စင်တဲ့တည်ယူပို့ဆောင်ရေးကိုသူတို့ကပြောင်းလဲချင်နေတာပါ
။ကိုပိုင်ကားတွေလည်းအလားတူပြောင်းလဲလာရေးတွန်းအားပေးနိုင်ဖို့လည်းတချို့ကမျှော်လင့်ကြပါတယ်။အင်ဂျင်နီယာတူဖြစ်တဲ့ Pratik Arora ကအခုလိုပြောပါတယ်
။
when lot of cabs are there which are viable
nga ga ri twin twin che che ne lou phit la de chein ma ga nga tu ri go bai ga si tu ri le ala tu su pi do wa la ja ma ba
india myo de ma mi go ngwe ri su su ya ya phou lan ni mu ko tai phet yi ne zhe chi de long sa ji tin twin mu ko shot cha na yi shi man che na khu pi mi bo a su ya ga twin a pi ni da ne a tu be လျှက်စစ်စွန့်ရင်သုံးရှင်တွေကိုပွဲဦးထွက်အဖြစ်သုံးလာတာကအငှားကားတွေတင်တော့မဟုတ်ပါဘူးမြို့ကြီးမြို့ငယ်တွေမှာလျှက်စစ်စွန့်ရင်သုံးလမ်းချတပန်းကျော်နေချင်းညာချင်းထွက်ပေါ်လာပြီးဒါဟာဆိုရင်ကဘာမှအရေးအတွက်အများဆုံးဖြစ်ပါတယ်ငှားကဈေးသက်တန်လာတဲ့လမ်းချတွေကငွေကြေးချွတ်တဲ့သူတွေချာမှအသုံးများလူချက်များလာကြောင့်
ဒီလိုလျှက်စစ်လမ်းချတွေထုတ်လုပ်ရတဲ့အတွက်ဝယ်လိုအားလဲထွက်ပေါ်လာပါတယ်။ရှီကန်အီဘိုးကုမ္ပဏီရဲ့အမှုဆောင်ညွှန်ကြားရေးမှူးရှီရှီယာအဂရာဝေါကအခုလိုပြောပါတယ်။ Because of large population and large requirements.
ဒေါ်လာ2000ဆိုတဲ့ဈေးနှုန်းကလက်လန်းမိတာကြောင့်လေမြို့မှာအသက်မွေးဝမ်းကြောင်းအလို့အကန်ရှာပွေနေသူတွေအတွက်ရွေးချယ်စရာတစ်ခုပါလျှက်စစ်စွန့်ရင်သုံးလမ်းချပိုင်ရှင်ဘာကတ်ရမ်လူဟီကဟင်ဒီဘာသာစကားနဲ့အခုလိုပြောပါတယ်ချနက်ရီဂျေတုံး
I was a graduate but did not. အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဖွဲ့စည်းခဲ့တဲ့နှစ်နှစ်နီးပါးအတွင်းအရေးယူဆောင်ရွက်မှုတွေနဲ့ဝင်ကြီးဌာနတွေလုပ်ငန်းအကောင့်တွေဖော်ရေးတင်တာခေါ်တဲ့အခါပွင့်လင်းမြင်သာမှုရှိရေးတွန်းအားပေးဆောင်ရွက်နေတဲ့အကြောင်းကော်မရှင်ဥက္ကဋ္ဌက VOA ကိုပြောပါတယ်။အဂရိလိုက်စားမှုတွေကိုတာဝန်သိစွာတိုင်ကြားပေးသူတွေကိုအကာအကွယ်ပေးနိုင်ဖို့ Public Interest Whistleblower Protection Law အများပြည်သူအကျိုးစီးပွားအတွက်တိုင်ကြားသူကိုအကာအကွယ်ပေးရေးဥပဒေရေးဆွဲနေပြီးရှင်းနေချုပ်ရုံးကိုတင်ပြပြီးဖြစ်တယ်လို့
အဲ့ဒီလိုက်စားမှုကော်မရှင်အနေနဲ့ပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဒီကမ္ဘာပေါ်မှာအခက်အခဲဆုံးအလုပ်တစ်ခုကိုတာဝန်ပေးစေခံထားရသလိုပေါ့နော်ဘာလို့ဆိုတော့ဒီကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင်နှစ်ပေါင်းဟိုနှစ်ပေါင်း50ကျော်ပေါ့နော်ဒီလိုမျိုးအယိုးဆွဲလာခဲ့တဲ့ဒီအဂရိလိုက်စားတဲ့ဒီအခြေအနေတွေပေါ့သူရင်ကျိမှုတရလို့ကိုဖြစ်နေတာပါအဲ့ဒီခါကျတော့
ဒါပေမဲ့လည်းပဲဟိုမဖြစ်နိုင်တဲ့အလုပ်တော့မဟုတ်ဘူးပေါ့နော်ဒါကြောင့်မလို့ကျွန်တော်တို့ကဖြစ်အောင်လုပ်မယ်ကိုယ်နိုင်ငံတော့လည်းတကယ်လိုအပ်တဲ့အလုပ်လုပ်တင်လုပ်ထိုက်တဲ့အလုပ်နော်ကောင်းမွန်တဲ့အလုပ်ပေါ့နော်ဒီအလုပ်ကိုကျွန်တော်တို့သဘောထားပါတယ်မွန်မြတ်တဲ့အလုပ်ပေါ့ကျွန်တော်တို့အဓိကလည်းကဟို delay စရိုက်တဲ့ပေါ်ရဲ့အကျင့်ဖောက်ပြန်မှုတွေကိုအကျင့်ကောင်းလာအောင်ပြင်ပေးရတဲ့အလုပ်ဖြစ်တဲ့အတွက်ကျွန်တော်ကတော့မွန်မြတ်တယ်လို့ကျွန်တော်တို့ကခံယူရတယ်။နောက်ဒါကြောင့်မလို့ကျွန်တော်ဒီလိုလုပ်ရတာဟိုစိတ်ထဲမှာချမ်းသာမှုရှိပါတယ်ပျော်ရွှင်မှုရှိပါတယ်ဒီလုပ်ပုံမှာလည်းကျွန်တော်စိတ်ရောကိုယ်ပါနှိမ့်ညွတ်ပြီးတော့လုပ်နေတာဖြစ်ပါတယ်။ဒါပေမဲ့ဒီလုပ်ပုံမှာတချို့ကျတော့ထင်တာပေါ့နော်ဟိုအပြစ်ရှိတဲ့လူတွေကိုဟိုအေးအေးယူလိုက်ချင်းများများအေးအေးယူစေချင်တာပေါ့များများအေးအေးယူချင်းအဖြစ်ဒီအလုပ်ကိုပြက်ပြက်သားသားဟိုပို့ပြီးတော့လုပ်ပြစေချင်တဲ့ဆန္ဒတဘောသားမျိုးရှိတာပေါ့ဒါပေမဲ့တကယ်ဘန်းပြောရမယ်ဆိုရင်အချင်းဖောက်ပြန်မှုတွေကိုအချင်းကောင်းလာရအောင်ပြုပြင်တဲ့နေရာမှာဒီလိုအပြစ်ရှိတဲ့လူတွေအားလုံးကိုလိုက်ပြီးတော့အေးအေးယူနေဖို့ဆိုတာမဖြစ်လည်းမဖြစ်နိုင်ဘူးလက်တွေ့လည်းမကျနိုင်ဘူးဒါကြောင့်မလို့ကျွန်တော်တို့အခုလှုပ်ဆောင်နေတဲ့လုပ်ငန်းသဘောအရတော့ဟိုဥစဉ်ပေါ့လုပ်ငန်းအပိုင်း၃ပိုင်းနဲ့ကျွန်တော်တို့လုပ်နေပါတယ်ပထမလုပ်ငန်းကတော့ကျွန်တော်တို့ကပညာပေးခြင်းလုပ်ငန်းပေါ့နော်ဟို intrinsic motivation လို့ခေါ်တာပေါ့နော် ကိုယ့်ရဲ့ပင်ကိုယ်စိတ်ကိုယ်ကအဲဒါမလုပ်သင့်ဘူးဒါဟာမကောင်းဘူးဆိုတာနားလေပြီးတော့ကိုယ်ကိုယ်တိုင်ပြုပြင်တဲ့နိလန်ပေါ့နော်အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့ကစိတ်သက်ပိုင်းဆိုင်ရာအများကျိုးကိုဦးစားပေးရမှာပေါ့ကိုကျိုးတဲ့ဆိုင်ဒီလိုမျိုးလေးကျွန်တော်တို့ကပြုပြင်ပေးရတဲ့သဘောပါပဲအဲ့ဒုတိယတစ်ဆင့်ကြတော့ကျွန်တော်တို့ကအဲဒီလိုပညာပေးလိုက်လို့ကိုယ့်ဘာသာကိုပြုပြင်သွားတယ်ဆိုရင်လေဒါအလွန်ကောင်းတဲ့အလွန်ထီရောက်တဲ့အဲဟိုတင်းပေါ့ဖြစ်စဉ်တရားပေါ့ဝန်တာမဖြစ်စဉ်တရားပေါ့ဒီနေရာမှာကျွန်တော်တို့ကမပြုပြင်နိုင်ကြသေးဘူးဆိုရင်တောင်မှကျွန်တော်တို့ကတာစီကာကိုလုပ်ငန်းတစ်ဆင့်ရှိပါသေးတယ်။အော်တာစီကာဝေးလုပ်ငန်းတွေကိုလည်းကျွန်တော်တို့ဆောင်ရွက်နေပါတယ်။ Family Motivation လို့သဘောထားပါတယ်။ကိုမိသားစုအတွင်းမှာပဲပြုပြင်ပေးတာပေါ့။အမားရင်းလေးတွေရှိလာရင်ဟာလာပြင်းပြင်းထန်ထန်ကြီးမလုပ်ဘဲနဲ့ဆွဲဆောင်စီယုံနဲ့နင်းနေဖြစ်လိမ္မာအောင်သွန်သင်ပြီးတော့ပြတ်သားတဲ့နင်းနေဖြစ်ဟာလာသူတို့အာဂနီလေးစားမှုတွေမဖြစ်ရအောင်အချင်းဖောက်ပြန်မှုတွေမဖြစ်ရအောင်ကျွန်တော်တို့တာစီရောတားစီကဝေးလုတ်တဲ့ခါမှလည်းတော်တော်လေးကြည်ကြည်ပြန့်ပြန့်လုတ်ထားပါတယ်ဒါပြောရမယ်ဆိုရင်တော့အများကြီးပေါ့လေကျွန်တော်တို့ကဟို youth integrity camp လို့ပါလို့ပေါ့လူလက်ပိုင်းဆိုလည်းလူလက်ပိုင်းတယောက်ပေါ့ငောင်းဟိုစီးပွားရေးလုပ်ငန်းအုပ်ချုပ်ရေးလုပ်ငန်းလုပ်နေတဲ့လူတွေဆိုလို့ရှိရင်လည်းကျွန်တော်တိုင်းဒေသတွေမှာပါလိုက်ပြီးတော့ဆွေးနွေးတာတွေဟောပြောတာတွေလုပ်တာတွေလည်းရှိတာပေါ့ဒီအစိုးရဌာနတွေနဲ့အလုပ်လုပ်တဲ့ခါမှဟိုတခုခုပေါ်လေဥမာတင်တာလို့ပါလို့ညာလို့ခေါ်တော့မယ်ဆိုရင်လည်းခေါ်ခံနေပြီဆိုတာနဲ့စီးပွားရေးသမားကလည်းအစိုးရဌာနကလူကိုလည်းဝါချင်းကြိုက်ဖို့ကြိုးစားတယ်
။ဟောဒီတင်တာတခုကိုဟိုဈေးလျှော့ပြီးတော့ဘလို့တင်မလဲဈေးဘလို့တိုးတင်မလဲပြီးတော့ဒီထွက်လာတဲ့ဒီ cut back လေးတွေပေါ့နော်ဒီအမြတ်အစွန်းလေးတွေကိုသူတို့ဘလို့ခွဲဝေယူကြမလဲဆိုတဲ့အစင်လားဟိုခစ်ကလေးကရှိခဲ့တာပါအဲ့တော့ဒီတင်တာဆိုတဲ့ဥစ္စာလည်းတော်တော်ကြီးကိုကြီးမားတဲ့ဒီအဂရီလိုက်စားမှုကြီးတွေမှာပါပါတယ်ဆိုတော့နည်းနည်းပြောပြပေးပါရှင်ဟုတ်ကဲ
့ခုနပြောသလိုပါပဲတကယ်တကယ်တော့ဟိုဝယ်ယူရေးတည်ဆောက်ရေးပါအများပေါ့နော်ဒီလုပ်တဲ့လုပ်ငန်းစဉ်တွေမှာစီးပွားရေးလုပ်ငန်းတွေနဲ့အစိုးရဌာနတွေနဲ့မဆက်ဆက်လို့လည်းမရဘူးလေဒါလုပ်ကိုလုပ်ရမှာပဲလုပ်တဲ့ခါမှာကိုကအစိုးရဌာနတွေအနေနဲ့ကကျွန်တော်တို့မှန်မှန်ကန်ကန်ရွေးချယ်နိုင်ဖို့ပဲလုပ်ရလေဒီလိုရွေးချယ်နိုင်ဖို့အတွက်လုံလုံကြီးရလေပြဋ္ဌာန်းထားပြီးသားပဲလေဒါအားလုံးလေးသိတဲ့အတိုင်းမနိုင်တော့သမ္မတရှင်ကထုတ်ပြန်တာလည်းဟိုအမိန်ညွှန်ကြားချက်ရှိတယ်2019ဆိုတာလေအဲ့တော့အဲ့ဒီစီမင်းစီကံတွေကိုလိုက်နာပြီးတော့ဆောင်ရွက်သွားကြမယ်ဆိုရင်အတော်လေးပေါ့နော်အတော်သင့်အရွယ်စားရှိတဲ့တင်တာတွေကိုကျွန်တော်တို့ကလူလက်ကူဦးနဲ့ချုံချုံမွောလုဆောင်နိုင်မယ့်အနေအထားရှိပါတယ်အပြည့်ပြည့်ဆိုင်ရာတင်တာတွေကတော့အပြည့်ပြည့်ဆိုင်ရာစီမင်းစီကံတွေလောက်ရမှာပေါ့နော်အဲတဖက်ကလည်းစီးပွားရေးလုပ်ငန်းရှင်တွေတို့ကလည်းအဲသူတို့ဝင်ပြိုင်တဲ့အခါမှာဘလို့ခက်ခဲတွေရှိတယ်ဆိုတော့မျိုးတွေရှိမယ်အဲ့ဒါတွေအားလုံးကိုကျွန်တော်မျက်နှာချင်းတိုင်တွေ့ဆုံဆွေးနွေးဖို့ဆိုတဲ့ကိစ္စလေးကိုလည်းပဲ CPU ကနေပြီးတော့ဆောင်ရွက်ပေးဖို့ဆိုပြီးတော့ဒီလိုလေးဟိုရင်းလုပ်ပါတယ် CPU နည်းနည်းဟို initiate လုပ်ပေးတာပေါ့လေဆောင်ရွက်ပေးတာတော့မဟုတ်ပါဘူးဝင်ကြီးကိုတင်ပြပြီးတော့ပေါ့နော်စီးပွားရေးလုပ်ငန်းမှာဒီအခက်အခဲလေးတွေတွေ့နေရတယ်သူတို့ကလည်းဒါလေးတွေတင်ပြခြင်းနဲ့အဲ့တော့ဟိုဌာနဒီဘက်မှာလည်းအခက်အခဲတွေရှိနေတယ်အဲ့တော့ဒီအခက်အခဲလေးတွေကိုပေါင်းဆိုင်ညီနိုင်ကြရင်ကောင်းမယ်ဆိုတော့ဟိုအလားတက်ဆိုင်တဲ့ပြည်ထောင်စုဝန်ကြီးတွေတင်ပြတဲ့အခါပြည်ထောင်စုဝန်ကြီးတွေကနေပြီးတော့ခွင့်ပြုတဲ့အချိန်မှာခွင့်ပြုတဲ့ကာလမှာအလုပ်လို့ဟိုလုပ်ဖို့ကောင်းတယ်အဲ့လုပ်နိုင်အောင်သူကဟို initiate လုပ်ပေးရတာပေါ့နော်အဲ့လိုလုပ်တဲ့အခါမှာလည်းပဲဖြစ်နိုင်ရင်တော့ကျွန်တော်တို့ကတတိယအဖွဲ့အစည်းအဲ့ဒီနေရာမှာအပါလို့ကောင်းတယ်လေဥမာပညာရှင်ရုပ်ကိစ္စတွေကျတော့ဤပညာနဲ့ဆိုင်တဲ့ပိုင်းတွေအများကြီးပါကျွန်တော်တို့လည်းနားမလည်ဘူးပေါ့နော
်လွတ်လပ်တဲ့အဖွဲ
့အဲလွတ်လပ်တဲ့အဖွဲ့ပေါ့
independent body
independent လည်းဖြစ်တယ်ပညာရှင်လည်းဖြစ်တယ်ဆိုတဲ့အဖွဲ့အစည်းတွေကကြားရရနေပြောတာဘာလို့တော့တယောက်ကဟိုဘက်ကလည်းအခက်ခဲတယ်ပြောဒီဘက်ကလည်းအခက်ခဲတယ်ပြောအဖြေရမရှိဘူးဖြစ်နေတယ်အလကားပဲလေအဲ့ဒီအနေမှာအကောင်ဆုံးအဖြေတစ်ခုကိုသူတို့ရနိုင်တယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့က CPU တွေအနေနဲ့ကိုယ်နဲ့လက်တွဲလုပ်ဖို့အကင်ပဲဖြစ်တဲ့စီးပွားရေးလုပ်ငန်းတွေနဲ့ကျွန်တော်တို့ forum သဘောမျိုးပေါ့လေ forum လေးတစ်ခုဟာအခါလျော်ဆိုတော့ဘယ်တော့ရမဟုတ်ပါဘူးဟာ6လတစ်ချိန်ဆိုလဲ6လတစ်ချိန်ဒါမှမဟုတ်လေလိုအပ်တဲ့အချိန်တွေမှာပေါ့နော်ဒီလို forum မျိုးလေးလုပ်ပေးမယ်ဆိုရင်သူ့အခက်ခဲလဲရော့ပါသွားမယ်ကို့အခက်ခဲလဲကို့လိုချင်တာလဲရမှာပေါ့နော်
တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုလေးန
ဲ့ယုံကြည်မှုလည်းရှိလာမှာနောက်ပွင့်လင်းမှုလည်းရှိတာတူးချင်းပြောတာမျိုးမဟုတ်ဘူးလေတူးချင်းတွားညှိစီရမလိုဘူးလေအဲ့မှာအလုံးလူရှိသူရှိမှာပွင့်လင်းမြင်သာသာညီနိုင်တာပေါ့နော်ပွင့်ပွင့်လင်းလင်းပြောမှာပဲဟိုတဲ့ဘက်ကလည်းအစိုးရဌာနတွေဘက်ကလည်းကိုယ့်ရဲ့လူအချက်ကိုကိုပြောမှာပဲကိုယ့်ရဲ့ကန့်တက်ချက်ကဘာလဲဒါတွေပြောမှာပဲအဲ့ဒါတွေအလုံးကိုဟာလာခုနဟိုကျွမ်းကျင်တဲ့ပညာရှင်တွေမ ว่าชื่อแกสวยเนาะตรงไปเลยหนีแน่ไปแล้วมาตื่นตัวเลยพิชินนี่ตะคู่ก็เราย่าละเองอะล่ะฮะบาเพชรตอมแล้วสรแล้วซีไว้โรงงานရှင်เนี่ยตัวละลุกๆไก่นูปูไปแล้วหูญาตะเลยရှင်เปลี่ยนหมู่ป่ะเนาะอะแล้วดิบ่เปี่ยวตัวอ๋อป่ะเนาะแต่อันนั้นดิบ่เปี่ยวตัวเดะไต่ทูไปแล้วไปแล้วตะบอมเนาะฮะโอเคแล้วดิทูไปแล้วตะบอมไม่ใช่หรอกปกกูเหยียเพียงตัวอยู่ละวาจริงย้ายจ๋าแล้วไม่รู้หรอกอะไรคาเตนน่ะเลวอ่ะเนี่ย
ဒီဟိုတင်ပြပြပါပဲမူဝါဒသဘောမျိုးပေါ့နော်ဟိုတင်ပြထားပြီးဖြစ်ပါတယ်နောက်တစ်ခုကဒီဝင်းကြီးဌာနအသီးသီးပေါ့အစိုးရဌာနအသီးသီးမှာလည်းပေါ့နော်ဒီဝန်တန်းတယောက်ကနေပြီးတော့ဒီဟိုသူကဒီ ထဲရရှိရဖြစ်စေအချင်းချင်းနဲ့ရဖြစ်စေဒီအဲ့လိုက်အဲ့ဒီလိုက်စားမှုတစုံတရာလုံကျူးလွန်ထားတယ်ဆိုပြီးတော့တက်တဲ့တက်ကရရနဲ့တိုင်နေဆိုပါတော့အဲ့တိုင်လို့အဲ့ဒီသူ့တိုင်နဲ့အလျောက်လဲဒါဖော်ထုတ်နိုင်ခဲ့တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ကိစ္စမျိုးတွေရှိခဲ့ရင်အဲ့ဒီဝန်တန်းကိုအမေရိကန်မှာတော့ကျွန်တော်တို့ဟိုဝစ်ဆယ်ဘလိုဝါအက်လို့ခေါ်တာပေါ့နော်ဒါကတော့အဲ့လိ
โอ้เรื่องบอดี้เนี่ยเนี่ยป้าๆจันทร์เราอุบลเรามาเราตากล้วยเปียมเลยสุดาลิปชัดดอกป้าวเลยมาเล่าว่าผู้สุดามีบ่เนาะเดี๋ยวแต่งจ้าเรื่องลิบูกลิ่นจ้าชิลลี่เนี่ยแบบนี้เราตีกันเนี่ยเนาะมาเล่าว่าผู้สุดามีเราไปยีทาราสุดาที่อุตส่าห์ตีปีเราเราไม่ลงเราเปล่าเราจะจันทร์เราว่ากูโอ้เรื่องบอดี้ที่วิศวกรรม operation law จันทร์เราเยสวนนี่บาร์เลยเราเยสวนเนี่ยมาจันทร์เราลงล้อเสร็จเราจันทร์เราเสียนี่พี่เรามาชินี่เรื่องจันทร์เราติดตามทาร์เรนนี่ท่าชิบาร์เลยนั่นหมายว่าจันทร์เราว่า public interest whistleblower protection law หรือจันทร์เราขอบาร์เลยอเมริกาปีดูจูซีวาร์กูเรื่องบอลลิตพอทุกแต่งานเนี่ยกิจสาบอ่ะเนาะดาวจันทร์เราว่า ตาสิกาเวเปียหมดแต่ในเนื้อดูตาสิกาเวเปียบุตัวลุยเยอะจังเลยยิ่งทาร์ชิปาร์เลยอะไรอะไรเราจันทร์เราล้อเสร็จเราโอ้ชินิโยยังจันทร์เต็มยาทาร์ชิปาร์เลยไอ้เทมาร์เราไทยเต็งอาลีโอซาบุตัวเราเอชินิยาบุเนาะโอ้อเมริกามาลุโรอ้อมีอาลีโอจันทร์เราลงมาเป็นไงบุตัวแต่ในแต่คูทีบุตัวจีนน่ะพอเก่าเนี่ยชินิเด็กคูทีย่าอ่อนเนาะจันทร์เราอากาเวเปียนะนั่นก็สุดชิมีนะทาร์ทีเล็บปีตัวบุปาบาร์เลยอะไรอ่ะพี่ทั้งพี่วิศวะเนาะที่ ကျွန်တော်အများပြည်သူကျိုးစီးပွားအတွက်ပဲအများပြည်သူကျိုးစီးပွားနဲ့သက်ဆိုင်တဲ့အပိုင်းလောက်ကိုပဲကျွန်တော်တို့ကဒီထက်မှာဝစ်ဆယ်ဘလိုပရိုတက်ရှင်လောမှာအကာအကွယ်ပေးမှာဖြစ်ပါတယ်။ဟောပြောဆိုကြံတဲ့ကိစ္စတွေပုံကိုရေးကိစ္စတွေဘာညာကိုရာဒီမတိုးလို့ဟလာတိုင်းနာမျိုးတွေဒါမျိုးတွေကြတော့ကျွန်တော်လက်သင့်ခံမှာမဟုတ်ဘူး။ကျွန်တော်တို့အများပြည်သူနိုင်ငံတော်အတွက်ထိခိုက်နေတာတော့မယ်ဆု ပေါ့ဒါပေမဲ့ကျွန်တော်တို့အဲ့လောက်အတိုင်းတာထီတော့မလုပ်ပေးနိုင်လေပါဘူ
းတကယ်ဆိုဝင်းစီစဉ်တိဆက်ပေးတဲ့မြမရေးဆွေးနွေးခဲ့အစီအစဉ်ဖြစ်ပါလေရှင်
ဒီဝေမြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒ
ီည9နာရီစီစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်အောက်တိုဘာလ20ရက်တနင်္လာနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါလိုင်းဒိုမီတာ2532 51လိုင်းလက်မီတာ190 kHz 1595ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့မြန်မာပြည်ကပေးစာကဏ္ဍတခါထူးခြားစံပြသတင်းများစတဲ့သတင်းပတ်ဆင်ကဏ္ဍတွေနားဆင်ကြရမှာပါအခုအရင်ဆုံး zero budget တရုတ်ခီးစဲတွေမြန်မာပြည်အတွက်အကျိုးဖြစ်စေနိုင်သလားဆိုတဲ့အကြောင်းသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနှာစင်ကြရပါမယ်။မတ်အင်ချင်းနိုင်ကကူညီတင်ဆက်ထားပါရရှင
်။ဒီကရက်အောက်တိုဘာ10ရက်နေ့ကစပြီးမြန်မာဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနဟာပြည်ပ6နိုင်ငံကိုဆက်ရောက်ဗီဇာစနစ်နဲ့ဝင်ခွင့်ပြုလိုက်ပါတယ်။ဂျာမနီ၊ရုရှား၊စပိန်၊အီတလီ၊ဆွစ်ဇာလန်နဲ့အော်စတြေးလျကခီးစဲတွေတိုးတက်ဝင်ရောက်လာဖို့ရည်ရွယ်ပြီးခုလိုဗီဇာကိစ္စဖြေလျှော့ပေးလိုက်တာပါ။ပြီးခဲ့တဲ့နှစ်ကလည်းဂျပန်နဲ့တောင်ကိုရီးယားကိုဗီဇာကင်းလွတ်ခွင့်ပြုခဲ့ပြီးတရုတ်၊ဟောင်ကောင်နဲ့မကာအိုကခီးစဲတွေကိုဆက်ရောက်ဗီဇာခွင့်ပြုခဲ့ပါတယ်။အဲဒီနောက်ပိုင်းခီးစဲဝင်ရောက်မှုတိုးတက်လာတာကိုလည်းတွေ့မြင်ကြရပါတယ်။အထူးသဖြင့်တရုတ်ခီးသွားဝင်ရောက်မှုသီးသီးသာသာတိုးတက်လာတာပါ။ဒါပေမဲ့အခြားတစ်ဖက်မှာတော့တရုတ်ခီးသွားတွေဟာ zero budget ခီးသွားတွေဖြစ်တယ်။သူတို့လာလို့မြန်မာနိုင်ငံကဝင်ငွေသိမ့်မရဘူး။သူတို့သုံးသမျှငွေတရုတ်နိုင်ငံဘက်ကပဲပြန်စည်းဆင်းသွားတယ်။အစရှိသဖြင့်ဝေဖန်ပြောဆိုမှုတွေလည်းရှိလာပါတယ်။ဗီဇာဖြေလျှော့မှုကြောင့်ဝင်ရောက်လာတဲ့တရုတ်ခီးသည်တွေစီကနေငွေတွေမဝင်ဘူးဆိုတာအမှန်ပဲလား။အဲ့ဒါကြောင့်တရုတ်ခီးသည်တွေကိုကြိုးစို့သိရလားဆိုတာကုတပတ်လေ့လာတင်ပြသွားပါမယ်
။ဟိုတယ်နဲ့ခီးသွားဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံတဲ့ဗီဇာနဲ့ဝင်လာတဲ့နိုင်ငံသားအရေးအတွက်ကိုချင်းရင်2018 January လကနေ August လအထိ8လစာမှာ 8,600 ကျော်ရှိပြီး2019အလားတူကာလမှာတော့ 12,000 ကျော်ရှိလာပါတယ်။အရေးအတွက် 3,000 ကျော်ရာခိုင်နှုန်းအပြင် 40 ရာခိုင်နှုန်းနီးပါးတိုးတက်လာတယ်လို့ဆိုရမှာပါ။အဲ့ဒီတဲမှာမှတရုတ်ခီးတဲ့ဝင်ရောက်မှုက2018ခုနှစ် 8လစာ13,000ကျော်ရှိရာကနေ4,000ခွဲကျော်အထိတဟုန်တူးတက်လာတာကြောင့်နှစ်ဆခွဲကျော်ဝင်းချင်းရာခိုင်နှုန်းအပြင်161ရာခိုင်နှုန်းလောက်တိုးတက်လာတာမြင်တွေ့ရပါတယ်။ပြောရရင်မြန်မာအစိုးရရဲ့ဗီဇာဖြေလျှော့ပေးမှုဟာထိရောက်မှုရှိပြီးတရုတ်ခီးတဲ့ဝင်ရောက်မှုရုတ်တရက်မြင့်တက်လာတာတွေ့ကြရလို့ပါ။ခီးသွားဝင်ရောက်မှုများလာတယ်လို့တရုတ်မြန်မာလေကြောင်းလိုင်းပြေးဆွဲမှုကလည်းများလာပါတယ်။အခုဆိုရင်တရုတ်လေကြောင်းလိုင်း17လိုင်းဟာတရုတ်နိုင်ငံမြို့ပေါင်း16မြို့နဲ့ရန်ကုန်မန္တလေးကိုပြေးဆွဲနေပါတယ်။ရန်ကုန်နဲ့ချိတ်ဆက်ပြေးဆွဲတဲ့အပြည်ပြည်ဆိုင်ရာလေကြောင်းလိုင်း35လိုင်းနဲ့တွေ့ရင်တရုတ်လေကြောင်းလိုင်းအရေးအတွက်ဟာ3ပုံ2ပုံအချိုးအစားကိုတောင်ရောက်လာပါတယ်။ဒါပေမဲ့လည်းအိန္ဒိယ၊ထိုင်း၊ဗီယက်နမ်၊ကမ္ဘောဒီးယားနိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံနဲ့တရုတ်ခီးတယ်ဝင်ရောက်မှုအများကြီးနည်းနေပါသေးတယ်။ထိုင်းနိုင်ငံလေဆိပ်တွေနဲ့နိုင်ငံတဝန်းကခီးတယ်တွေကိုလမ်းညွန်ဆိုင်ပုတ်အမှတ်အသားတွေမှာကဘာသုံးအင်္ဂလိပ်ဘာသာစကားအပြင်တရုတ်ဘာသာစကားကိုလည်းထည့်သွင်းပြောဆိုညွှန်ပြနေရတဲ့အခြေအနေရောက်နေပါပြီ
။ကဘာလက်ခီးတဲ့ဝင်ရောက်မှုကနေတက်ဆိုင်ရာတိုက်ပီကဝင်ဝင်ဘလောက်ရမရဆိုတာဟာသူတို့ဘယ်လေကြောင်းလိုင်းကိုအသုံးပြုပြီးလာကြပြန်ကြသလဲ။ပြည်တွင်းရောက်တဲ့အခါဘယ်နေရာမှာတဲခိုသလဲ။သွာလာလည်ပတ်ဖို့ဘယ်ရင်တွေအသုံးပြုသလဲ။ဘယ်ဆိုင်တွေမှာစားကြတောက်ကြသလဲ။ပြန်တဲ့အခါဘာတွေဝယ်ပြီးပြန်ကြသလဲဆိုတာကြည့်ဖို့လိုပါတယ်။ဒီနေရာမှာအိန္ဒိယထိုင်းနိုင်ငံရဲ့တိုးလုပ်ငန်းကနေဝင်ငွေရှာပုံကိုနမူနာပြခြင်းပါတယ်။ဥပမာအားဖြင့်နော်ဝေးဆိုတာထိုင်းနိုင်ငံနဲ့အလွန်ကိုကွာဝေးတဲ့နေရာမှာရှိတာပါ။ထိုင်းတိုးလုပ်ငန်းကုမ္ပဏီတွေဟာနော်ဝေးနိုင်ငံအော့စလိုထိသွားပြီးသူတို့စီလာလေဖို့ဖိတ်ခေါ်တဲ့ကြေညာပွဲတွေလုပ်ပါတယ်။ထိုင်းလက်ကြောင်းလိုက်တီဂျီကလည်းဘန်ကောက်ကနေအော့စလိုထိတိုက်ရိုက်ပြေးဆွဲပါတယ်
။အားလုံးသိရတဲ့အတိုင်းထိုင်းနိုင်ငံထဲမှာတူရစ်တွေအတွက်ဟိုတယ်စားတောက်ဆိုင်ကုန်တိုက်အပန်းဖြေဆရာဝန်ဆောင်မှုလုပ်ငန်းအမျိုးမျိုးစတာတွေကိုထူထောင်ထားရှိသေးတာပါဒ Dean Cheney Regoji, Norway Gani, Tainangangu, Dwabi, Lebemedri, Oslo Lizegani, DG Tiny Imbo, Debbie Surani, Tainangabaka, Wingwe, Sayabi, Lusunaimare, Bangao Yabi, Nangandri, Lebedesima, Deku, Sata, Winsamu, Amumugani, Wingwe, Amumu Yavadi, Now Bianchi, Lizega, Game Power, Gomuniga, Sima Kangwede, Judy Free Sima,
ဒီတော့ညမနိုင်ငံမှာတုံးသမျှညမနိုင်ငံအတွက်ဝင်ငွေရသင့်သလောက်မရဘူးဆိုတဲ့ပြဿနာဟာအဲ့ဒီနေမူနာကိုကြည့်ရင်ညမနိုင်ငံအနေနဲ့လေကြောင်းလိုင်းပြေးဆွဲနိုင်မှုအားနည်းတာကြောင့်အဲ့ဒီကနေဝင်ငွေမရနိုင်ပါဘူး။လက်ရှိတရုတ်ခီးတယ်တွေရဲ့ရာခိုင်နှုန်း
90%လောက်မရဘူးဆိုတဲ့ပြဿနာဟာအဲ့ဒီတရုတ်တိုးတွေကြောင့်မဟုတ်ပဲညမနိုင်ငံဘက်ကတရားဥပဒေစိုးမိုးမှုမရှိတာအပါအဝင်စီမံအုပ်ချုပ်မှုဆိုင်ရာအထွေထွေအားနည်းချက်တွေကြောင့်ပဲလို့ကောက်ချက်ချနိုင်ပါတယ်။ဒီအတွက်တရုတ်ဧည့်သည်တွေအပါအဝင်တူရီဇင်လုပ်ငန်းကနေဝင်ငွေရသင့်သလောက်မရဘူးဆိုတဲ့ပြဿနာဟာအဲ့ဒီတရုတ်တိုးတွေကြောင့်မဟုတ်ပဲညမနိုင်ငံဘက်ကတရားဥပဒေစိုးမိုးမှုမရ
မြန်မာမျိုးကုလသမဂ္ဂဆွေးနွေးညီလာခံမှာဒီသတင်းပတ်ထည်ကြလို့ရှိရင်မြန်မာအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားမှုကတော့တစ်ချိန်လုံးကဒီမိုကရေစီရေးနဲ့လူ့အခွင့်အရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံနေရတာပါ။ဒါကြောင့်မလို့ဒီလာမယ့်အင်တာနက်ဒဲရိုက်လေလိုက်အစီအစဉ်မှာလက်ရှိမြန်မာနိုင်ငံနဲ့ကုလသမဂ္ဂဆက်ဆံရေးကိုသုံးသပ်ဝေဖန်ဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပြဖို့ထားမယ်ဆိုရင်ဒဲရိုက်လေလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-332-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တို့ရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။လာမယ့်အင်္ဂါညတရရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွဲကြဖို့ထပ်မံဖိတ်ခေါ်ပြစေရှင်။အခုဆက်ပြီးမအေးတနာကျော်စီစဉ်တက်ဆက်ပေးနေတဲ့မြမပြည်ကပေးစာကဏ္ဍကိုနားဆင်ကြရအောင်ပါရှင်။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်။နောက်ပိုင်းမှာတော့သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ဖြောပြပေးမှာဖြစ်ပါတယ်ရှင်။အခုတော့ VOE ကို Messenger အသုံးပြုပြီးတော့ရေးလာကြတဲ့သောရရှင်တွေရဲ့စာလေးတွေကိုပြန်ကြားပေးကြပါမယ်။
Oliver Mansley တို့ရရှင်ကတော့ဆက်ဆက်ဆူဆူနဲ့မိကုန်းတစ်ခုမေးလာပါတယ်ရှင်
။ VOE ကိုမြဲလို့လို့နားထောင်ပြပါတယ်။နားထောင်တာကြာလာတော့မေးစရာတစ်ခုလည်းရှိလာပါတယ်။ဘာဖြစ်လို့ VOE Y.2 Y.3 နံပါတ်ရှိမှာဥတော်မတက်ပဲနဲ့ကိုမဆိုပြီးတော့တုံးကြတာလဲ။ဘာရမဟုတ်ပါဘူးဆက်ဆူကြည့်တာပါ။
ဟုတ်ကဲ့ကိုအော်လီဗာရေမညိုလင်ကပြောပါရင်နုနေခြင်းလို့ပေါ့တဲ့တော်တော်ရှင်တွေကိုလန်းလန်းဆန်းဆန်းတက်တက်လက်လက်လေးတင်ဆက်ခြင်းလို့လို့ဆိုပါတယ်အဲနောက်တာပါနော်ကျမတို့ကစကားပြောတဲ့ပုံရင်းနှီးပြောဆိုဆွေးနွေးတဲ့ပုံနဲ့တင်ဆက်ပေးရမလို့အဲလိုမျိုးကိုရီမရဲ့အချင်းချင်းတက်ခေါ်ကြတာပါအတက်တွေလည်းတိတ်ပြီးမတိမ်မရေမလို့အပြစ်မှာကျမတို့ရုံးမှာအချင်းချင်းစကားပြောကြရင်လည်းအဲလိုကိုရီမရဲ့နဲ့ပြောတဲ့အတွက်ကြောင့်မလို့လေလိုင်းပေါ်မှာလည်းအဲ့ဒီအတိုင်းပဲတင်ဆက်ပေးတာပါအငယ်ကျော်စံသာဆိုရင်တော့ကျမတို့ကိုကျော်စံသာလို့မခေါ်ပါဘူးနော်ဥကြောဇန်တာလို့တလေးတစားနဲ့ခေါ်ပါရဲ့ရှင်။ဒါနဲ့ VOE ကိုအမြဲတမ်းနားဆင်နေဆိုလို့ကျေးဇူးအထူးတင်ရှိပါရယ်။ကိုပေါင်လက်ဆွေတော်ရရှင်ကတော့တာယာအေးချမ်းကြပါစီ။ Why not သားများ VOE ကိုနားထောင်လာတာနှစ်30နေပါရှိပါပြီတဲ့။ယခုတိုင် VOE ကောင်းနေစေအားပေးနေစေပါ။တရင်စစ်တွေကိုချင်းနဲ့တပြေးညီတည်ခွင့်ရအောင်ထုတ်လွှင့်ပေးတဲ့အတွက်ကျေးဇူးပါ။ဆက်ပြီးတော့လည်းအားပေးနေပါဦးမယ်ခင်ဗျာလို့ရေးလာပါရယ်။အထူးကျေးဇူးတင်ပါတယ်ကိုပေါင်လက်ရေ။ဒါနဲ့ Ramsey Owenwan ဆွေတော်ရရှင်ကတော့VOE Burmese အစီအစဉ်တွေကို SoundCloud မှာမတင်သေးပါဘူးလားတဲ့အထွေမဖြစ်တာတပတ်လောက်ရှိပါပြီအလုံးလုံးနဲ့နားထောင်နေဆိုတော့ SoundCloud မှာပို့ပြီးတော့အဆင်ပြေပါတယ်လို့ပြောထားပါတယ်ဟုတ်ကဲ့ပါဒီသောင်းအချင်းကိုပြန်ကြားရမယ်ဆိုရင်တော့ကျမတို့စီကအစီအစဉ်တွေကို SoundCloud ပေါ်မှာက Automation ဆိုတဲ့ဒီအလိုလျောက်ဆွဲယူစနစ်နဲ့တင်ပေးတာဖြစ်ပါတယ်ရှင်ဒါကြောင့်မလို့ SoundCloud မှာအစီအစဉ်တွေမတင်တော့ဘူးလားဆိုတာမဟုတ်ပါဘူးအမြဲတမ်းလွှင့်ရင်လွှင့်ပြီးသလိုမျိုး SoundCloud ပေါ်မှာပုံမှန်အစီအစဉ်တွေရှိနေပါရဲ့ဟိုတစ်ချက်လေးတစ်ချက်ချက်ပြန်ရှာကြည့်ပါလို့ပဲအကြံပြုချင်ပါတယ်နော်အဲ့ဒါမှမတွေ့ဘူးဆိုတော့ကျမစီကိုလည်းစာထည့်ရေးပါအောင်ကျမဒီလွှင့်ထုတ်ပေးနေတဲ့နေရာ link လေးကိုလည်းကျမဒီသောရရှင်စီကိုဒီ Messenger ကနေပြီးပြန်ပြီးပို့လိုက်ပါမယ်ကျေးဇူးတင်ပါတယ်ဆောင်မဲကဥက္ကံဆိုတဲ့တော်ရရှင်ကတော့ဒီကိုလာပိုင်း24ရက်နေတော့ရေးလာတာပါသူကအခုတလောအစီအစဉ်နေနားဆင်ရတာအဆင်မပြေပါဘူးတဲ့အထူးသဖြင့်တနင်္လာနေ့အစီအစဉ်နေပါဆိုပြီးအခုလိုရေးလာပါတယ်သူကတနင်္လာနေ့မနေ့ရှင်းနိုင်အစီအစဉ်တိုင်းစိတ်ညစ်ရပါတယ်တဲ့တနင်္လာနေ့မနေ့ရှင်းနိုင်အစီအစဉ်တိုင်းအယူထားပြီးအစီအစဉ်အဟောင်းတွေပဲပြန်လွှင့်နေလို့ပါပြီးခဲ့တဲ့23စက်တင်ဘာကလည်းအရင်တစ်ပတ်အစီအစဉ်နေပဲလွှင့်နေပါတယ်အရင်တစ်ပတ်အင်္ဂါလာဗုဒ္ဓဟူလာကောင်းအောင်မမတ်မိတော့ပါဘူးတဲ့ဒါနဲ့မင်းညွန်ညွန်လေးစီစဉ်တင်ဆက်တဲ့ပေါက်ခရစကားလေးတွေတလွဲပြန်ပြီးတော့ထုတ်လွှင့်ပေးပါအောင်ကျေးဇူးတင်ပါတယ်။အဖဖျားသခင်ကောင်းကြီးပေးတော်မူပါစေဆိုပြီးတော့ကျောင်းလေးကဥက္ကံဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါဥက္ကံကြီး။ဒီအစီအစဉ်ကဒီကျမတို့၈နာရီအစီအစဉ်ဆိုတော့မနေ့၈နာရီအစီအစဉ်ကမနေ့၆နာရီအစီအစဉ်ကိုပြန်လွှင့်အစီအစဉ်ဖြစ်ပါတယ်နော်။ဘာလို့များအဲ့လိုအစီအစဉ်အဟောင်းကိုဆက်ကပြန်ပြန်ပြီးတော့ဆွဲနေလဲဆိုတာမသိပါဘူး။ကျမတို့ကဓာတ်ရိုက်ထုတ်လွှင့်နေတာကိုကွန်ပျူတာစနစ်နဲ့အလိုလျောက်ဆွဲယူတာဖြစ်ပါတယ်။ကျမတို့ဒီအစီအစဉ်တွေကိုအဲ့လိုဆက်နေ automation စီစဉ်ထားတဲ့ဌာနကိုအကြောင်းကြားပေးပါမယ်။အခုလိုကျမတို့ကိုအတိပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒီတော်ရရှင်ကမညိုရဲ့ပေါက်ခရစကားလေးတွေပြန်လွှင့်ပေးပါဆိုလို့ကျမဒီသတင်းကိုမညိုလင်းကိုတိတ်ချပြောပြလိုက်ပါမယ်ဒါပေမဲ့ဒီမှာတစ်ခုရှိတာကမညိုလင်းရဲ့အစီအစဉ်ကပေါက်ခရစကားလေးတွေမဟုတ်ပါဘူးသူပေါက်ခရစတွေပြောတာအမှန်ပဲမလဲကျမတို့အစီအစဉ်နာမည်ကမတူတာလေးတွေအစီအစဉ်ဖြစ်ပါရဲ့ရှင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျောင်းစင်းဆိုတဲ့ Facebook တော်ရရှင်ကတော့မင်္ဂလာပါ VOE ဝန်တော်သားများခင်ဗျာကျွန်တော် DV ရှောက်ချင်လို့ပါသူပြောတဲ့ DV ဆိုတာ American ပြည်အောင်စုမှာအမြဲတမ်းနေထိုင်ခွင့်ကန့်ဆတ်မဲ့ဖောက်ပြီးတဲ့ Green Card အစီအစဉ်ကိုပြောတာဖြစ်ပါတယ်အတန်းပညာကတော့အလယ်တန်းအထိပဲအောက်ပါတယ်လက်ရှိထိုင်းနိုင်ငံမှာအလုပ်လုပ်ပြီးတော့ဆက်ချုပ်တဲ့အလုပ်လုပ်ပါတယ်10နှစ်လောက်ရှိပါပြီကျွန်တော်သိချင်တာကအလယ်တန်းအဆင့်လောက်နဲ့ရှောက်လို့ရမလားခင်ဗျာကျေးဇူးပါတဲ့ဟုတ်ကဲ့ပါကျွန်မသိသလောက်ကတော့အထက်တန်းအဆင့်ဆိုပြီးတော့သူတို့ပညာရည်ချင်းကိုဖော်ပြထားပါတယ်။ဒါပေမဲ့ခုနကတော့လိုမျိုးဟို professional အလုပ်တစ်ခုခုပေါ့နော်။ဥမာဆက်ချုပ်ဆက်ပြင်အဲ့လိုအလုပ်မျိုးလုပ်တတ်တာဆိုရင်တော့သူတို့ဟိုချင်းချက်ပေးသလားမသိ။အဲ့ဒါတော့ကျွန်မသိချင်အောင်ပြန်ကြည့်ရပါမယ်။သူတို့ရဲ့တက်မှတ်တဲ့ရည်ချင်းရဆိုရင်တော့အထက်တန်းအဆင့်လိုပဲပြောထားပါတယ်ရှင်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုယ်တိုင်တွေ့ကြုံနေရတဲ့အဖြစ်အပျက်တွေနောက်ပြီးတော့သူတို့ရဲ့ရှုမြင်ခံစားချက်တွေကိုပုံဝင်လင်းလင်းထုတ်ဖော်လာတဲ့စာတွေကိုလည်း VOE ကလက်ခံရရှိပါတယ်။အဲ့ထက်ကစာတစ်စောင်ကတော့ဘကိုးရိုးမအစေးလူရှင်ဆိုတဲ့ဒီ Facebook အကောင့်ပိုင်ရှင်တော်ရရှင်ရေးလာတာဖြစ်ပါတယ်။သူကမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့ဟိုအဖက်ဖက်ကကြက်တဲမှုတွေနဲ့ပတ်သက်ပြီးတော့အခုလိုတင်ပြလာပါတယ်ရှင်။
V ခုကုန်စည်နှုန်းနဲ့ဒေါ်လာဈေးဟာတိတ်ကွာလွန်းတဲ့အဆင့်ရောက်နေပါတယ်။ပြည်သူတွေတနေ့တခြားငတ်ပြတ်လာပါပြီ။စားကြရကမရှိ၊ဈေးကူဖို့ဈေးဈေးကမရှိနဲ့လူတွေမတည်တည်ပဲတည်ကြပါတယ်။အရက်သားဆိုးရလက်ထက်မှာပိုဆိုးလာပါတယ်။ဒီလိုကုန်စည်နှုန်းနဲ့လျှက်စစ်မီတာကတက်မရိမှုတွေကပေါ်စစ်ပေးစစ်တံပေါ်ကြည့်လဲပြောပေးကြပါအောင်ဗျာ။မြမပြီးမကြခင်လူမျိုးတုံးတော့မလား။စစ်လေရင်တွေမကြခဏပြက်ကြနေတာတက်တက်မဲ့စီစဉ်နေသလားလို့တော့ထင်မိနေတာပါ။ဒါမှမဟုတ်ရင်ဒေါအောင်ဆန်းစုကြည်ကံမကောင်းဘူးထင်ရပါတယ်။ကုံစင်းတို့အမြန်လျှော့ချပေးစီကြပါရဲ့။ပြည်သူတွေငတ်သေးကုန်ပါပြီ။ခမားတို့အလုပ်ပေးမလား၊စားပြာချပေးမလား။ပြည်သူတွေကိုလည်းငဲကြည့်ကြစေချင်ပါတယ်
။ဟုတ်ကဲ့ပါ။ပကိုးရုံးမှအစေးလူရှင်ဆိုတဲ့ Facebook တော်ရရှင်ရေးလာတာပါမြန်မာနိုင်ငံမှာပြည်သူတွေကြက်တဲလွန်းလို့နိုင်ငံတော်အစိုးရနဲ့ဒီအစိုးရခေါင်းဆောင်တဦးဖြစ်တဲ့ဒေါအောင်ဆန်းစုကြည်အနေနဲ့ပြည်သူတွေတက်တာအောင်လို့လုပ်ပေးပါအောင်ဆိုပြီးဒီတော်ရရှင်သူ့ရဲ့ထင်မြင်ယူဆချက်နဲ့ဒီဖွင့်ဟပြီးတော့တောင်းဆိုလာပါတယ်ရှင်။ကျွန်တော် VOA လေလံရတဲ့ဆင်တဲ့င်းတွေကိုနေ့စဉ်မပြတ်နားထောင်နေပါတယ်ဆိုပြီးရေးလာတဲ့နောက်ထပ်တော်ရရှင်တစ်ယောက်ကတော့ VOA လေလံကနေပြီးတော့တက်ဆိုင်သူတွေစီကိုပြောပြခြင်းနဲ့တင်းစကားလေးတွေဖြစ်ပါတယ်။ကျွန်တော်ကိုယ်တိုင်ကတက်မတော်လေးကအရာရှိပါ။တက်မတော်မှလည်းအတော်လေးလှုပ်တဲ့ရင်လာပါပြီ။ဆွေးနွေးခြင်းနဲ့အကြောင်းအရာကတော့ဆိုပြီးတော့အောင်မင်းထက်ဆိုတဲ့တော်ရရှင်အခုလိုရေးလာပါတယ်။
ကျွန်တော်တို့ရာထူးအဖြစ်အငယ်တွေပေါ့နော်တက်မတော်မှတတ်မှတ်ထားသောတောင်းဝန်ထမ်းဆောင်ကာလပြည့်သွားတော့လေတက်မတော်မှတရားဝင်နှုတ်ထက်ခွင့်ရရှိဖို့အစဉ်မပြေတာတွေဖြစ်နေပါတယ်အမှန်တိုင်းပြောရရင်တော့လူအခွင့်အရေးချိုးဖောက်ခံရတယ်လို့ပြောရင်လည်းမမှားပါဘူးဒီအကြောင်းအရာကိုအခုလို့ပြောလာတာကတော့ကျွန်တော်အပါဝင်ကျွန်တော်မိတ်ဆွေတက်မတော်မှနှုတ်ထွက်ခြင်းသူအားလုံးအတွက်ပါနောက်တစ်ခုကတော့တက်မတော်ရဲ့အသက်16နှစ်မနူးမနက်အရွယ်နဲ့ရောက်လာကြမဲ့ညီနောင်အငယ်တွေအတွက်ပါတမရော်မှာလဲလာစဉ်နှစ်စဉ်နဲ့အမျှနှုတ်ထွက်ခွင့်တွေတင်ထားတော်လဲမရတဲ့အတွက်မိသားစုဘဝအပြည့်ခံထောင်ကျခံခြင်းနဲ့ရင်ဆိုင်နေရပါတယ်။ပတ်ဝန်းကျင်အတွက်ရောမိမိမိသားစုအတွက်ရှေးရေးပါအနှောက်အယှက်များစွာနဲ့ဂုဏ်သိငယ်စွာဖြတ်သန်းနေကြရပါတယ်။ဒီအကြောင်းတွေကိုပြောပြပေးခြင်းနေတဲ့တမရော်သားတွေလည်းမနှဲပါဘူး။မြန်မာနိုင်ငံရဲ့နောင်အလားလာရှိမဲ့လူငယ်တွေရဲ့အနာဂတ်တွေမမေ့မိန်စေရန်ဆွေးနွေးပေးပါ။တိုက်တွန်းပါရစေ။ကျွန်တော်ကိုယ်တိုင်ကလည်းအခုအချိန်ထိနိုင်ငံတော်မှပေးအပ်ထားသောယာရုနှင့်အညီတာဝန်တွေကိုလည်းအကောင်းဆုံးအနေထားနဲ့ထမ်းဆောင်ခဲ့ပြီးဖြစ်ပါတယ်။မိသားစုရှိတာကြောင့်လည်းနိုင်ငံတာဝန်ကိုမှင်းဤတစ်ချက်မှမပါဘဲထမ်းဆောင်ရင်းနဲ့အခုတက်မတော်ကိုကြောခမ်းရမယ့်အချိန်ရောက်လာပါပြီ။သို့တော့နှုတ်ထွက်ခွင့်တွေကိုအဆက်အသွယ်ယာရုကြီးတဲ့သားသမီးတွေကသာအလုတ်ကနေထွက်ခွင့်ရကြပြီးတော့ကျွန်တော်တို့လိုပြီးတဲ့လစာနဲ့ Twitter စားတော့နိုင်သူတွေအဖို့တော့ထွက်ဖို့ကမလွယ်ကူလှပါဘူးခင်ဗျာ
ဟုတ်ကဲ့ဒီတော်ရရှင်ကစားလိုက်တော်တော်ရှင်းပါပြီတဲ့လာစဉ်နဲ့အမျှဖြစ်နေတဲ့ကိစ္စရက်တွေနောက်ပြီးတော့ကျွန်တော်တို့ရဲ့ဒီစစ်တပ်တွေကညင်အောင်နေဆန္ဒမရှိတော့ဘဲနဲ့မရုံးမသားထုတ်ပြန်ထားတဲ့ဥပဒေညွှန်ကြားချက်တွေနဲ့ချိန်အောင်ခံထားရတာတွေအတွက်အသက်ရှင်နေတဲ့စစ်တပ်တွေဝင်လာမဲ့ညင်အောင်တွေကိုတားဆီးကြပေးပါလို့ပြောချင်ပါတယ်တဲ့ဒါတော့စစ်တပ်တွေမှာဒီလိုမျိုးဒီဆန္ဒမပါဘဲနဲ့ချီနောင်မှုတွေခံရတဲ့အတွက်ကြောင့်မလို့နောက်ထပ်ဝင်လာမယ့်အငယ်တွေတိစားစဉ်းစားဆုံးဖြတ်စေချင်ပါတယ်ဆိုပြီးတော့တက်မတော်အရာရှိဟောင်းတူဦးပါဆိုပြီးတော့တော်ရရှင်တယောက်ဆာရေးလာတာဖြစ်ပါလိမ့်ရှင်တော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာနေရက်ချင်ပါတယ်တိတောက်လာတဲ့တော်ရရှင်တွေကိုလည်းနောက်ပိုင်းမှာအလှည့်ပေးဦးမှာဖြစ်ပါရင်နော်ဒီမှာ view ညမာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒီလက်ဆောင်ကဏ္ဍမှာစေတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bemi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုဆက်ပြီးတော့တေးတောင်းလာတဲ့တော်ရရှင်တွေကိုလည်းအလှည့်ပေးကြပါတယ်အကိုမော့ရဲ့အားလုံးတချင်းတောင်းကျင်လို့ပါဗျာဆိုရဲရေးလာတဲ့တော်ရရှင်ကအောင်ကျော်ဆိုတဲ့တော်ရရှင်မှာခံကောင်းမြို့နယ်ကုန်းရွာကချစ်ချောအတွက်တောင်းဆိုခြင်းပါတယ်တဲ့
ဝါကျွတ်ချစ်သူဆိုတဲ့တခြင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုပါရခင်ဗျာရိုသေလေးစားစွာနဲ့တောင်းဆိုပါရတယ်ဟုတ်ကဲ့ပါကျမတို့အဲ့လောက်ထိခါခါရရအစာရေးဖို့မလိုပါဘူးเนาะကျမတို့တော့ရှင်နေတေးတောင်းလာရခါမှာတေးတောင်းတဲ့တခြင်းကိုကျမတို့ရှာလို့ရရင်အကုန်လုံးထုတ်လွှင့်ပေးပါရအကုန်အမရအားလုံးကျန်းမာပါစေဆိုပြလို့ကိုအောင်ကျော်ဆူတောင်းပေးလာပါရခြေစွတ်တင်ပါတယ်ဒါမဲ့ဒီမှာကိုအောင်ကျ
ဒီကနေ့တော့ရှင်တောင်းဆိုထားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးကြပါမယ်။ဒီကောင်းတဲ့တော်ရရှင်တောင်းဆိုထားတဲ့အားလုံးရဲ့ဒီတခြင်းလေးကိုနှစ်ဆိုင်ခံစားနိုင်ပါပြီလို့မျှော်လင့်ပါရနော်။
ဆိုင်နေကြီးတည်ဆူထားတဲ့ဝါကျွတ်ချစ်သူဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ချက်ပေးစာရီရင်းဖွင့်စာရီနဲ့တည်တဲ့တင်တောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္ဂနွေနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နို ရေဒီယိုအနေနဲ့တိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်အစမြေနာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါရင် VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်။မရေးသနာကျော်စီစဉ်တက်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးအလိမ္မာနဲ့ကိုဝင်းခတ်မောင်တို့စီစဉ်တက်ဆက်ပေးမယ်ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။
ဗီယက်နမ်နိုင်ငံမှာ Transformer ရုပ်ရှင်တွေကလုံးစက်ရုပ်ကြီးတယုတ်သူကဗီယက်နမ်ဘာသာစကားကိုပြောနိုင်ပါတယ်။ဒီလိုစက်ရုပ်တယုတ်ကိုကွန်ပျူတာ programming ရေးတဲ့ကွန်ပျူတာကျောင်းသားအဖွဲ့ဖြစ်တဲ့ Robot Bank ကနေပထမဆုံးဖန်တီးမှုအဖြစ်တီထွင်ထုတ်လုပ်လိုက်တာပါ။ဒီ Robot 1လို့ခေါ်တဲ့စက်ရုပ်ကိုစိုင်းကဲအပြက်တွေကနေရတဲ့အပိုင်းအစတွေနဲ့လှုပ်ထားတာပါ။လက်ရှိအချိန်မှာဗီယက်နမ်နိုင်ငံမှာလူတွေဟာမော်တော်ဆိုင်ကယ်အကြီးအကျယ်စီးကြတာမို့လို့ပတ်ဝန်းကျင်ညံ့မှုကိုပိုဖြစ်လာစေပါတယ်။ဒါကြောင့်မို့ပြစ်လိုက်ရတဲ့ဆိုင်ကယ်အဟောင်းတွေရဲ့စက်ပစ္စည်းအပိုင်းအစတွေကို Robot Bank ကနေပြန်ဝယ်ပြီးတော့ဒီလိုစက်ရုပ်အဖြစ်ထုတ်လုပ်ခဲ့တာပါ။နောက်ထပ်မသုံးနိုင်တော့ဘူးလို့ထင်ထားတဲ့ပစ္စည်းတွေကနေစက်ရုပ်နဲ့အခြားအရာတွေကိုလုပ်နိုင်တယ်ဆိုတာနဲ့ဒီလိုစက်ရုပ်ကိုလုပ်ခဲ့တာဟာကို့ပတ်ဝန်းကျင်ကိုကာကွယ်ကြဆိုဆိုတဲ့အသည့်ကိုပေးတင်တာဖြစ်တယ်လို့ Robot Bank အဖွဲ့ဝင်တဦးကပြောခဲ့ပါတယ်။ဒီစက်ရုပ်ရဲ့အလေးချိန်ဟာ ပေါင်224ပြီးတော့အမြင့်ကတော့10ပဲရှိပါရဲ့ရှင
်။ဟောလိဝုဒ်ကဂန်ဝင်ရုပ်ရှင်တွေဖြစ်ကြတဲ့ Frankenstein, The Mummy နဲ့ Dracula စတဲ့ရုပ်ရှင်တွေဟာပရိသတ်တွေအတွက်ကြောက်စရာကောင်းတာ။ဘာကြောင့်ပါလဲ။ခန္ဓာကိုယ်ရဲ့ပုံအောင်နေတဲ့တံတားဆိုတဲ့စိတ်ကူးကြောင့်လား။နှစ်ပေါင်းများစွာကြာကကျိန်စာရီကြောင့်လား။ဒါမှမဟုတ်ဒီရုပ်ရှင်တွေဟာတကယ်ဘဝမှာဖြစ်ခဲ့တဲ့သိပ္ပံနိကြဆက်သက်မှုတွေနဲ့တွေ့ရှိချက်တွေကြောင့်ပါလား။ဒါဟာအမေရိကန်ပြည်အောင်စု Los Angeles မြို့ကတဘာဝတမိုင်းပြတိုင်းမှာအတစ်ပြထားတဲ့ပြပွဲရဲ့အခြေခံစိတ်ကူးစိတ်ဓာတ်ဖြစ်ပါတယ်။အဲ့ဒီပြပွဲမှာ Hollywood ရုပ်ရှင်ဇာတ်ကားတွေရဲ့နောက်ွယ်ကစိတ်ကူးတွေကိုဖြစ်စေခဲ့တဲ့သိပ္ပံဆက်သက်ခံတွေကကိရိယာတွေနဲ့အတူရုပ်ရှင်တွေကအသုံးဆောင်ပစ္စည်းတွေကိုခင်ကျင်းပြသထားပါတယ်။ဒီမှာဆိုရင်18ရာစုနှစ်ကဖားခြေရောက်တွေကိုသုံးခဲ့တဲ့လျှက်စစ်နဲ့ဆက်သက်မှုတစ်ခုကိုတွေ့ရမှာပါ။ဒါဟာစာရေးဆရာမမယ်ရီရှယ်လီကို Frankenstein ဝတ္ထုနဲ့ပတ်သက်လို့အတွေးရစေခဲ့တဲ့စံတန်မှုဖြစ်ပါတယ်။1954ခုနှစ် Creature from the Black Lagoon ရုပ်ရှင်ထဲမှာတွေ့ခဲ့ရတဲ့ Monster တရဝဝစ်စုံကိုလည်းဒီပြဝဲမှာပြသထားပါတယ်။အဲလီတဘာဝတမိုင်းပြရိုက်အနေနဲ့အခုလိုရုပ်ရှင်တွေကပစ္စည်းတွေကို1930ခုနှစ်တွေကတည်းကစတင်စုဆောင်းလာခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
နိုင်ငံဟာတည်ကြတဲ့အတိုင်းဝင်မျိုးစိတ်တွေအများကြီးရှိသလိုတွားသောသူတော်ဝါတွေပေါ်များတဲ့နိုင်ငံဖြစ်ပါတယ်။ဒီမျိုးတွေကအစားအသောက်တွေနဲ့သီးနှံတွေကိုဖျက်ဆီးတတ်တဲ့ကြွက်တွေရဲ့အနေရည်ကိုကာကွယ်ပေးနိုင်တဲ့အတွက်ထိုင်းအာဏာပိုင်တွေကမျိုးတွေကိုရှင်းလင်းဖို့ဝင်လင်းနေကြပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကအိယာလုံကြုံရေးဝန်ထမ်းတဦးကမျိုးဟောက်ကြီးတကောင်ကိုတနင်္ဂနွေနေ့မှာတွေ့ခဲ့တဲ့အတွက်ကယ်ဆယ်ရေးအဖွဲ့ကိုကြောင်းကြားခဲ့ပါတယ်။မွေကြီးဟာ73ပေအရွယ်ရှိပြီးတော့သူ့ကိုမိန်လာရေပိုက်ထဲကနေတနားကြီးကြောကြအောင်ကယ်ဆယ်ရေးသမားတွေကဖမ်းယူကယ်ထုတ်ခဲ့ရတာပါဒီကယ်ဆယ်ရေးလို့တော့လူ9ယောက်ပါဝင်ပါတယ်ကင်းကော့ဘရာအမျိုးအစားမွေဟောက်ကြီးဟာအဝကျင်းကျင်းလေးရှိတဲ့ရေမြောင်းထဲကိုပြန်ပြန်ဝင်သွားပြီးတော့ရေတွေထဲမှာရှောက်သွားနေရကြောင်းကယ်ဆယ်ရေးသမားတွေကအမိကနေဆွဲထုတ်ခဲ့ရပါတယ်ဒီမွေကြီးကိုဖမ်းယူခဲ့ပြီးတဲ့နောက်တောရဲကိုဘေးမဲ့လွတ်ပေးခဲ့ကြပါတယ်မွေကြီးရဲ့အလေးချိန်ဟာ33ပေါင်ရှိပြီးတော့ဒါဟာသူတို့ကယ်ခဲ့တဲ့အထဲမှာတတိယအရှည်ဆုံးမွေကြီးလို့ဆိုပါရစေ
။အလိမ္မာနဲ့ကိုဝင်းခတ်မောင်တို့စီစဉ်တင်ဆက်ပေးတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါလေရှင်။အခုထွင်ပေးနေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်း10နာရီကနေ17နာရီအထိလိုင်းဒိုမီတာ32 51လိုင်းဒိုမီတာလိုင်းလက်မီတာ190တို့ကနေပြန်ပြီးတော့နားဆင်နိုင်ပါလေ။အခုတင်းငလင်းနေညပိုင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးပါမယ်ရှင
်။ယူရနိုင်ငံမြောက်ပိုင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုအမေရိကန်ဘက်ကဒီကနေ့မှပြန်ရုပ်သိမ်းလိုက်ပြီးအဲဒီတပ်ဖွဲ့တွေကိုယူရနိုင်ငံနောက်ပိုင်းကိုဆေးလက်သွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကပြောလိုက်ပါတယ်။အဲဒီတပ်တွေအနေနဲ့ဒေသတွေမှာရှိတဲ့ IS အစွန်းရောက်တွေကိုနေနေနဲ့တံပြန်အကြမ်းဖက်ဆန့်ကျင်ရေးစစ်ဆင်ရေးတွေမှာလှုပ်ဆက်လက်လုပ်သွားမှာဖြစ်တယ်လို့ပြောပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ဟာကြိုတင်ကြေညာခြင်းမရှိဘဲနဲ့အာဖဂန်နစ္စတန်နိုင်ငံကိုရောက်ရှိသွားခဲ့ပါတယ်။တာလီဘန်နဲ့ဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အမေရိကန်ဘက်ကကြိုးပမ်းနေချိန်မှာပဲခုလိုရောက်ရှိသွားတာပါ။သူခီးစဉ်ရွေချက်ကတော့အာဖဂန်မှာရှေ့ဆက်သွားနိုင်မယ်နိုင်ငံရေးရညီညာရေးသဘောတူညီချက်တည်းရရနိုင်ဖို့ဖြစ်တယ်လို့ကာကွယ်ရေးဝန်ကြီး Esper ကခီးစဉ်မှာပါသွားတဲ့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ကလာပေါင်းစီအမေရိကန်ဒေါ်လာတန်20လောက်တန်ဖိုးရှိတဲ့ Crystal Meth Amphetamine စိတ်ကြွစီ23ရီကိုကပ်ပလီပင်လယ်ထဲမှာမျောနေတာကိုငါးဖမ်းသမားတွေကပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတွေ့ရှိခဲ့တယ်လို့မြန်မာအာဏာပိုင်တွေက AFP သတင်းဌာနကိုဒီကနေ့မှပြောကြားလိုက်ပါတယ်။မြန်မာပြည်နိုင်ငံမှာရောက်လေကြတဲ့တင်္ဂနန်ရှိတဲ့ရွန်ဂျာဒုက္ခသည်တွေကထောင်ခံလောက်ဟာသူတို့ကိုရွှေ့ပြောင်းဖို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေစီစဉ်နေတဲ့ဘင်္ဂလားပင်လယ်ော်တွေကကျုံကိုပြောင်းရွှေ့ပေးဖို့သဘောတူထားကြတယ်လို့ဘင်္ဂလားဒေ့ရှ်တော်ဝင်ရှိသူတွေကပြောပါတယ်ဒီနေရာဟာမိုးရဲဆိုရင်ရေလွှမ်းမိုးတာခံရတဲ့နေရာဖြစ်တယ်ဆိုပြီးတော့ဒုက္ခသည်တွေရောကုညီပေးအဖွဲ့တွေကပါစိုးရင်တကြီးကန့်ကွက်နေကြတာဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရက်နိုင်ပြောပြပေးသွားတာပါရှင်ဒီညအစီအစဉ်ထုတ်လွှင့်ရေးမှူးကမမြသစင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Nick Evanoff ဖြစ်ပါတယ်VOA American တန်ရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00ထိလိုင်းဒိုမီတာ24/40/51ဒုတိယနာရီဝက်မှာလိုင်းလက်မီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.